ကျောက်တော်မျိုးနဲ့အပေါဝကျေးရွာသားအသက်40အရွယ်ဦးစိုးနိုင်ဟာရွာကနေမြို့ပေါ်ကိုဒီကနေ့မနက်9နာရီဝန်းကျင်လောက်ကစိုက်ကင်းနဲ့ထွက်လာချိန်ကာဒီကျေးရွာအရောက်မှာတပ်မတော်ကပစ်ခတ်တာကြောင့်သေဆုံးသွားပါတယ်။တပ်မတော်သားတွေကစိုက်ကင်းမောင်းနေလာတဲ့ဦးစိုးနိုင်ကိုတားဆီးရမှာသူကရက်မပေးပဲဆက်လက်မောင်းသွားတာကြောင့်အပြစ်ခံရတာဖြစ်ကြောင်းလုံခြုံရေးအယအမိမဖော်လို့တဲ့ကာဒီကျေးရွာသားတဦးက RFA ကိုပြောပါတယ်
။ကျွန်တော်ကြားရတာက9နာရီကျောင်းမှာဒီနေ့ကဆဲလာတယ်လို့သင်္ကန်းပြောတယ်။ဒီဒီမှာကျွန်တော်ရောမှာခေတာရောက်နေတဲ့အချိန်ရှိတယ်။သူ့ကိုဒီနေ့တကူနေကမကြည့်နဲ့မကြည့်နဲ့လို့ပြောတယ်လို့ပြောတယ်။ဒီဒီဒီမှာသူကသင်္ကေဟိုတက်တိုက်မောင်းပြီးသွားတဲ့အချိန်မှာမတင်ခါလို့ပိုက်တက်တာလို့ပြရတယ်။သူပြောတာကိုရောအမိနာကမိမတွေကကြားလိုက်တယ်လို့ပြောတယ်။ရောထင်းအောင်ဆက်တယ်ရောထင်းအောင်ဆက်တယ်
တမရော်သားတွေကဆက်မသွားဖို့တားမြစ်တဲ့အတန်ကိုဒေသခံတွေကကြားရတယ်။အဲဒီနောက်မှာတနတ်တန်ထွက်လာတယ်လို့လည်းပြောပါတယ်။တေဆုံးသူဟာကြောက်တော်မျိုးလေးဝတီကားကြီးကဝန်ထမ်းဖြစ်ပြီးအလုတ်သွားဖို့ထွက်ခွာလာချိန်မှာဒီဖြစ်ရပ်ပေါ်ပေါက်လာတာပါ။ဦးစိုးနိုင်နေထိုင်တဲ့အပေါဝကျူရဟာကြောက်တော်မျိုးနဲ့10မိုင်လောက်ဝေးပြီးပြစ်ခတ်ခံခဲ့ရတဲ့ကာဒီကျေးရွာနဲ့အပေါဝကျေးရွာကတော့2မိုင်လောက်သာဝေးပါတယ်။စိုက်ကယ်သမားရုပ်အလောင်းကိုဒီနေ့နေ့လည်းအထိတေဆောင်ခွင့်မရသေးပဲကာဒီကျေးရွာထဲမှာပဲရုပ်အလောင်းရှိနေသေးကြောင်းကျောက်တော်မြို့ဖြူစင်မြစ်တာပရာဟိတအဖွဲ့ဥက္ကဋ္ဌဦးညီပုကပြောပါတယ
်အခုကတော့မှကျွန်တော်တို့အဲ့ဒီအလောင်းကိုတည်ယူခွင့်မရသေးဘူးအဲ့မှာစစ်တဲတွေကသူတို့ကိုကပ်ပယူထားတယ်အဲ့ဒါကိုကျွန်တော်တို့ဌာနဆိုင်ရာတွေကိုအကြောင်းကြားပြီးတော့ရေးတွေကိုအကြောင်းကြားပြီးတော့အခုကျွန်တော်တို့အဲ့မှာနိုင်ရေးကိုဥဆောင်နေတဲ့လူတွေနဲ့တော်ပြီးတော့ယူဖို့ဆိုပြီးတော့စီစဉ်နေကြပါတယ်ဒါပေမဲ့ဒီဖက်ကတော့တည်ယူခွင့်တော့မပေးသေးဘူးဒီစကင်ကဆိုက်ဆေးချသူတို့စစ်တကရေးကိုနဲ့တော်ပြီးတော့အပ်ပြီဆိုမှကျွန်တော်တို့ကသိယူခွင့်ရမှာပါ
။ရခိုင်ပြည်နယ်တဲကရတိတောင်ပုံနှကျွန်းကြောက်တော်မြအူးမင်းများမြို့နယ်တွေမှာညမထွက်ရအမိန်ပုံမှ144ကိုဧပြီလ2ရက်နေ့ကစထုတ်ပြန်ထားပြီးဒေသခံတွေအနေနဲ့ဥပဒေကိုလိုက်နာဖို့လိုကြောင်းလဲဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်။ဦးစိုးနိုင်ကိုပြစ်ခတ်တားဆီးခဲ့တဲ့အချိန်ဟာမနက်၄နာရီခွဲဝန်းကျင်လို့ဗိုလ်မှူးကြီးဝင်းစောဦးကပြောပေမဲ့ဒေသခံတွေကတော့9နာရီဝန်းကျင်မှဖြစ်တယ်လို့ပြောပါတယ်။ဘယ်ချိန်မှပြစ်ခတ်မှုဖြစ်တယ်ဆိုတာကိုတော့ RFA ကတိကျအတည်ပြုနိုင်ခြင်းမရှိပါဘူး။ကျောက်တော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်တန်းစင်ကပုံမှန်144ထုတ်ပြန်ထားတိုင်းပြစ်ခတ်ခွင့်မရှိကြောင်းပြောပါတယ
်ဝင်းဖို့ဖို့ကိုစိုးပေါင်းလို့ရှိရင်အဲ့လိုပြရမလို့ကတော့ဥပဒေမှာပါမထားပါဘူးဥပမာလူတယောက်တည်းအဲ့လိုစံကြေစီတော်တဲ့ဥစ္စာကိုဝင်းဖို့ဖို့ဆိုနေပြီးတော့ပြစ်ဆိုလို့မရပါဘူးအဲ့လိုမျိုးတော့သူကတော့9နာရီတော်ပြီးမှဆွဲလာတယ်လို့ကျွန်တော်တို့ဒေတာခံတွေကပြောတယ်ဒီအပေါ်ကတူနေတဲ့ငါသူမိမတွေပြောတယ
်နောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဝန်စီဘုံမှုကြီးဝင်းစော်ဦးကစိုက်ကယ်သမားကိုစစ်ဆေးဖို့တားဆီးရမှာမရက်ပေးပဲထွက်ပြေးသွားတာကြောင့်6လက်ပြစ်ခတ်ခဲ့တာလို့ပြောပါတယ
်ခရဒါအမေရိကန်ဘေးမှာလုံခြုံရေးလုပ်နေတဲ့အဖွဲ့တွေကနေပြီးတော့မှတားဆီးတဲ့အခါမှာမရက်ဖဲနဲ့မောင်းပြီးတဲ့အတွက်ကြောင့်မလို့ကျွန်တော်တို့က6လက်ပြစ်ခတ်တာရှိတယ်အဲ့လိုပြစ်ခတ်ရင်လည်းမှန်သွားတာပါသူ့စီကိုနည်းနည်းစစ်ဆေးမေးမြန်းကြည့်တဲ့အခါမှာကျတော့သူကရခိုင်လူမျိုးရခိုင်ပဲသူ့စီကနေပြီးတော့မှအဲ့ဒီမိုင်းလုတဲ့အခါမှာအသုံးပြုတဲ့တနက်တန်နဲ့ဓာခဲတွေတွေ့တာပေါ့ပုံဒီနိုင်ဖို့တခဲပြား၄ခု၅ခုလောက်တွေ့တယ်။ဒါတွေတွေ့တဲ့အတွက်ကြောင့်မလို့ဟုတ်လား။ပါဝင်ပတ်သက်မှုတွေရှိနေသလား။ပုံပြီးတော့မှကျွန်တော်တို့ကတော့ဒီလိုတော့ဟွာဖြစ်တာ။စစ်စင်ရေးနယ်မြေမှာတော့ကျွန်တော်တို့ကလိုအပ်တဲ့စစ်ဆေးစာဝေးမှုတော့လုပ်မှာပဲ။အဲ့ဒါကိုအသာတကြီးလက်ခံလို့ရှိရင်ဒီပြဿနာတွေဒီဘာမှမကျော်လွှားနိုင်တာအကြောင်းမရှိဘူး။ဘာမှလည်းအခက်အခဲတွေ့တာတော့အကြောင်းမရှိဘူ
း။စစ်တွေရန်ကုန်ပြည်တော်စုလမ်းမကြီးရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ပုံနှကျွန်းကြောက်တော်မြအူးမင်းများလမ်းပိုင်းမှာတပ်မတော်စစ်ကြောင်းတွေကိုအေးအေးအဖွဲကမကြာခဏဆိုသလိုမိုင်းခွဲတိုက်ခိုက်တာတွေရှိနေပါတယ်။တေဆုံးသူရဲ့ဆိုက်ကယ်တွေကနေမိုင်းထောင်ရမှအုံပြုတဲ့စနက်တန်နဲ့တခဲတချို့တွေ့ရကြောင်းတပ်မတော်ကစွပ်စွဲထားပါတယ်။ဒီစွပ်စွဲချက်နဲ့ပတ်သက်ပြီးရခိုင်တပ်မတော်အေးအေးပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကို RFA ကမေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ပြခဲ့တဲ့မေလ9ရက်နေ့ကလည်းကြောက်တော်မျိုးအနီးတောင်ပေါက်ရွာနဲ့ဖျားပေါင်းရွာကြားမှာစိုက်ကယ်ကယ်ရီမောင်းတဲ့ဦးမောင်မောင်လှဩဂုတ်လ1ရက်နေ့ညကပုံနှကျွန်းမျိုးနယ်ကနေစစ်တွေမျိုးဘက်ကိုစိုက်ကယ်စီးလာတဲ့ကိုချစ်သူအောင်နဲ့ရတိတောင်မျိုးနယ်အမျက်တောင်ကြီးရွာကဆက်လေသမားဦးမောင်ချေလဲပြခဲ့တဲ့မတ်လ25ရက်နေ့ကတပ်မတော်ရဲ့တားဆီးစစ်ဆေးမှုတွေကိုထွက်ပြေးသွားတာကြောင့်ပြစ်ခတ်ရာကနေတေဆုံးတာတွေရှိခဲ့ပါတယ်။အလားတူဇူလိုင်လ28ရက်နေ့ကလည်းမြောက်ဦးမျိုးက Plan International ဝန်ထမ်းကိုရဲလင်းနိုင်ကိုလည်းတက်မတော်ကတားဆီးစစ်ဆေးရမှာထွက်ပြေးသွားတာကြောင့်ပြစ်ခတ်ခဲ့တဲ့အတွက်ဒဏ်ရာရရှိခဲ့ပြီးအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့အေးအေးယူခံထားရပါတယ်။ရခိုင်ပြည်နယ်မှာ2018ခုနှစ်ဒီဇင်ဘာလကနေအခု2019ခုနှစ်စက်တင်ဘာလအထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရတားထိခိုက်သေဆုံးမှုဟာ80ကျော်အထိရှိလာနေသလိုထိခိုက်ဒဏ်ရာရသူတွေကတော့120ကျော်လောက်အထိရှိနေပြီလို့ရခိုင်အခြေစိုက်ရပ်ဖက်အဖွဲ့တချို့ကပြောဆိုထားပါတယ်။